ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စစ်ကြီးနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာရီတို့ဒီနေ့မှာတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ကြရမှာရခိုင်ပြည်နယ်ကလူ့ခွင့်စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းအလေးထားပြောပြောဆိုသွားပါတယ်။ဂျပန်နိုင်ငံကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာဖို့မျှော်လင့်နေတဲ့မြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဖွံ့ဖြိုးရေးပေါ်ဆွေးနွေးမှုတွေရှိနေတဲ့အခြေအနေကိုတော့ကိုအောင်လင်းဥစားပြောပြပေးပါပါ။
ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့မဲခေါင်မြေဝန်နိုင်ငံရဲ့စီအိုပွဲဆုံးသက်ခဲ့ပြီးတဲ့နောက်နိုင်ငံကောင်းဆောင်တွေတွေ့ဆုံမှာရခိုင်ပြည်နယ်ကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လည်းထပ်သွင်းဆွေးနွေးကြတာပါတွေ့ဆုံမှုပြီးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရခိုင်ပြည်နယ်အရေးစီးပွားရေးတည်ငြိမ်ရေးအပါအဝင်တက္ကသိုလ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒေါက်ဆန်စစ်ကြီးဦးဆောင်တဲ့အရတားဆွေကဖြည့်ရှင်းမှုကြိုးပမ်းနေတဲ့အပေါ်အတိအမှတ်ပြုကြေကြသွားပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းလည်းပြောကြားသွားကြတာပါ
私からは特に独立調査団による信頼ある調査が行われること
လောကဆုံးအရေးကော်မရှင်ရဲ့လက်ခံယုံကြည်နိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေဒုက္ခသည်တွေနေရာပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့တွေပြည်လဲနေရာချထားရေးကိစ္စတွေရဲ့အရေးကြီးမှုတွေကိုပြောပြပါတယ
်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီပေးရရမှာအထက်နိုင်ငံတနေငံဖြစ်တဲ့ဂျပန်နိုင်ငံရဲ့တိုက်တွန်းချက်ပေါ်ဒေါက်တာဆန်းစုကြည်ကလည်းအတိအမှတ်ပြုလက်ခံတဲ့အကြောင်းတိုကျိုမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
ကျမတို့ဟာဂျပန်နိုင်ငံဟာဒီရခိုင်မှာအေးစေးစီခြင်းနဲ့တည်ငြိမ်စီခြင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဖြစ်စေခြင်းနဲ့ဆိုတာကိုကျမတို့ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲနဲ့အောက်ကလကလူငယ်ရေးကိစ္စတွေကိုစီရင်တက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူငယ်ရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရတာကရိုဟင်ဂျာတွေပေါ်စိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဆွဆွဲထားပြီးတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့လည်းတိုက်တွန်းနေတာပါ။မဆူရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာအသံဝင်ကဆွဆွနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်မှုတချို့ကိုလည်းဖော်ထုတ်ရည်ရွယ်မှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပြီးကုလသမဂ္ဂဆိုင်ရာဂျပန်သံမတ်ကြီးအောင်ကန်ဆူအိုရှိမာပါဝင်စုံစမ်းကော်မရှင်တစ်ခုကိုလည်းအစိုးရကမကြသေးငင်လာပဲထပ်မံဖွဲ့စည်းထားပါတယ်ကော်မရှင်တဲ့အနေနဲ့တာဝန်တွေကိုအပြည့်အဝဆောင်ရွက်သွားနိုင်မှုအရေးကြီးတဲ့အကြောင်းလဲဒေါက်ဆန်းစစ်ကြီးကဒင်းစာရှင်းလင်းပွဲအတွင်းမှာပဲပြောကြားသွားခဲ့တာ
ပါ။ဒီဘဝင်ချင်းချင်းကြီးရှင်ပြောအပ်ပြီးပြောပါတဲ့အတိုင်းနဲ့ကျမတို့ဟိုလွှတ်လက်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာမှတ်မှတ်ကန်ကန်နဲ့တိတိကျကျမင်းကိုအကြောင်းဝင်တွေကိုထောက်ဆောင်နိုင်ဖို့အရေးကြီးတယ်ဆိုတာကိုလက်ခံထားပါမယ
်။မြန်မာနိုင်ငံမှာဂျပန်နိုင်ငံကရင်းနှီးမြှုပ်နှံလောက်ကန်ရဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစစ်ကြီးဖိတ်ခေါ်ခဲ့ပြီးနောက်တစ်နေ့မှာပဲနိုင်ငံကောင်းဆောင်တွေတွေ့ဆုံတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံပါဝင်ပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုမြန်မာနိုင်ငံကစွန့်ဆောင်နိုင်မှုကြိုးပမ်းနေပေမဲ့ရခိုင်ပြည်နယ်အရေးလိုပြည်ရေးအခြေအနေတွေကြောင့်ဖွံ့ဖြိုးရေးအလားအလာတွေပေါ်ရိုက်ခတ်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထည့်ထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာထဲမှာဆိုရင်လည်းမိုးရွာစီရေကြီးမှုကုန်ထုတ်လုပ်မှုကြီးကျင်းပမှုပြည်ပကဓာတ်ရဲရင်းနှီးမြှုပ်နှံမှုဂရုကုတွေနှိကွေနေမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက2018-2019ဖန်တန်းနှစ်မှာ 6.2% ခန့်နှုန်းကျဆင်းနိုင်ကြောင်းခန့်မှန်းထားတာပါ။အထူးသဖြင့်ကမ္ဘာတဝန်စီးပွားရေးအခြေအနေတွေမရင်မရာဖြစ်နေချိန်မှာရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အနှုတ်လက္ခဏာပြန့်နေတဲ့အလားအလာတွေရှိနေစေဖြစ်တဲ့အကြောင်းလည်းသတိပေးထားပါရစေခင်ဗျာ။